မြန်မာဆွေအစိုးရဟာပြည်သူ့ကျန်းမာရေးအတွက်ငွေကြေးသုံးစွဲတာအမတန်နည်းတယ်လို့အမေရိကန်ပြည်ထောင်စု Johns Hopkins တက္ကသိုလ်ပေါင်မောက်ခဒေါက်တာ Chris Beyer က RFA ကိုပြောပါတယ်။မြန်မာနိုင်ငံနဲ့ဆိုင်တဲ့စီမံချက်တွေသူတို့အတော်များများလုပ်နေတယ်။မြို့ပွားမှုနဲ့ဆိုင်တဲ့ကျန်းမာရေးပြည်စုဆော့ဆော့ခံယူမှုနဲ့နေကြဖြတ်ကျော်ပြီးပူးပေါင်းဆောင်ရွက်တဲ့စီမံချက်တွေလှုပ်ဆောင်နေတယ်လို့သူကပြောပါတယ်။ဒီလိုလို့ရမှာစစ်အစိုးရကျန်းမာရေးဝန်ကြီးဌာနကပူးပေါင်းဆောင်ရွက်တာမရှိဘူးလို့လည်းဆိုပါတယ်။နေစားဖြတ်ကျော်ဆောင်ရွက်ရတာမို့ပြည်တွင်းကသတင်းအချက်လက်တွေအများကြီးရရှိတယ်လို့ဒေါက်တာ Chris Beyer ကပြောပါတယ်။ UNHWHO ကမ္ဘာကျန်းမာရေးအဖွဲ့ကအစိုးရခန်းစားရင်းမှာမြန်မာနိုင်ငံမှာ HIV ရောဂါဖြစ်ပွားနှုန်းကအတိုင်းအတာတစုံတရာကျဆင်းလာတယ်လို့ပြောပါတယ်။
Those numbers are uncertain. We really don't know very well because the public health infrastructure is in such terrible condition and the capacity to do HIV surveillance and
monitoring. ဒါရီဟာတကယ်ကိုမသိနိုင်တဲ့မရေရာတဲ့ကိစ္စနဲ့ဖြစ်ပါတယ်။ဘာကြောင့်ဆိုနှစ်တော်ကြာကြာမွေရင်းထက်ဝင်တာမရှိတဲ့အတွက်အောက်ခြေပြည်သူ့ကျန်းမာရေးလုံငန်းဟာအခြေအနေအတော်ဆိုးဝါးနေတာပါ။HIV နဲ့ပတ်သက်ပြီးဆောင်ကြဉ်နိုင်စွမ်းရှိတဲ့အပိုင်းမှာအားနည်းတဲ့အတွက်ပါလို့ပြောပါတယ်။ဒါပေမဲ့လူအတော်များများသေဆုံးနေတာကိုတော့အသေးချာပြောနိုင်ပါတယ်။ဆေးဝါးကုသခံယူမှုနဲ့မွေရင်းမြုပ်နှံမှုအရေးတကြီးလိုအပ်နေပါတယ်လို့သူကတဆက်တည်းပြောပါတယ်
။ But I think the most fundamental problem has been that the military government has been so unwilling to invest in HIV/AIDS. And this level last year's funding of only $200,000 for the entire national program, I really think is a crime.And I think the thing we have to remember is that while the people of Burma are poor, this junta is not poor.
အခြေခံအကြဆုံးပြဿနာက HIV AIDS အတွက်စစ်အစိုးရကငွေကြေးသုံးဆွဲလူစိတ်အတော့ကိုမရှိတာပဲလို့ထင်မြင်ပါတယ်။မနစ်ကဆိုတနိုင်ငံအတွက်ဒေါ်လာ2သိန်းပဲသုံးပါတယ်။ဒါရာဇဝတ်မှုကျွလွနာလို့တွေးမိပါတယ်။မြန်မာပြည်သူတွေစည်းရဲတယ်ဆိုတာမေ့မနေပါဘူး။ဒါပေမဲ့ဒီစစ်အစိုးရကမစည်းရဲပါဘူး။သူတို့ဟာတဘာဝတန်ရန်ဇာတအထုသဖြင့်စောင်းရင်ကဏ္ဍကနေငွေအမြောက်များရတဲ့အတွက်သူတို့စိတ်ပါတယ်ဆိုရင်ကျန်းမာရေးကဏ္ဍမှာအထုသဖြင့် HIV AIDS မှာငွေအတော်များများပို့သုံးနိုင်ပါတယ်လို့ဒေါက်တာ Chris Beyer ကပြောပါတယ် MSF လို့ခေါ်တဲ့နေစည်းမချဆရာဝန်များအဖွဲ့အစည်းအခမ်းအနားတခြားအစည်းအခမ်းအနားတွေမှာ HIV AIDS အတွက်တနိုင်ငံလုံးကအစီအစဉ်တွေမှာဒေါ်လာ2သိန်းသုံးတယ်ဆိုတာဖော်ပြတဲ့အကြောင်းဒါဟာလူငယ်တဲ့နှစ်ကတည်းကများတာမှန်ပေမဲ့ပြည်သူတွေအတွက်ချထားတဲ့ငွေပမာဏဟာအမတန်ကိုနေပါလွန်းတဲ့အကြောင်းသူကပြောပါတယ်။ HIV AIDS မြန်မာနိုင်ငံမှာတခြားပြည်သူ့ကျန်းမာရေးနဲ့ပြည်သူ့ကျန်းမာရေးပညာပေးလုပ်ငန်းတွေလိုပါပဲ။စစ်အစိုးရဟာမြန်မာပြည်သူတွေကောင်းကျိုးအတွက်ငွေထက်ဝင်ပေးဖို့ညှဉ်းဆန်နေတာပါ။ဆေးဝါးမကူပနိုင်ရင် AIDS ရောဂါနဲ့လူတွေထပ်ပြီးသေဆုံးနေမှာကဝမ်းနည်းစရာပါ။ကုလေ AIDS ဝေဒနာရှင်အများစုဆေးဝါးကုသမှုခံယူနေတယ်ဆိုတာကလည်း MSF နဲ့တခြားအလှူရှင်တွေကကုသပေးလို့ဖြစ်ပြီးဒါနဲ့မလုံလောက်တဲ့အတွက်တကယ့်ကိုကြေကွဲစရာဖြစ်ရပါပဲလို့ဒေါက်တာ Chris Beyer ကပြောပါတယ်။တနင်္ဂနွေလုံးပါဒီယောဂါဖြစ်ပွားနေပြီးရန်ကုန်မှာပဲအများဆုံးကုသပေးနိုင်တယ်။ရန်ကုန်မှာနဲ့တခြားမြို့တွေမှာ MSF ကကုသပေးတဲ့အစီအစဉ်တော့ရှိပါတယ်။ကျင်းလင်းတဲ့ချားနေရာတွေမှာကုသပေးနိုင်တဲ့အခွင့်အလမ်းကနည်းပါတယ်။တရုတ်နိုင်ငံနယ်စပ်ကချင်ပြည်နယ်မှာ HIV ဖြစ်နှုန်းအများဆုံးဖြစ်ပြီးကုသရေးကအကန့်အသတ်ရှိတယ်လို့လည်းသူကပြောပါတယ်။ HIV ဟာမြို့ပွားနိုင်တဲ့အရွယ်အသက်15နှစ်ကနေ49နှစ်ကြားမှာအဖြစ်များပြီးလိင်ဆက်ဆံရာကတဆင့်ကူးစက်တဲ့အတွက်အမျိုးသမီးတွေလည်းခံစားရတယ်လို့ပြောပါတယ်။ Treaty Fund လို့ယောဂ3မျိုးတက်ချက်ရေးရံမွေမွေအဖွဲ့နဲ့တခြားအလှူရှင်တွေက HIV AIDS ယောဂါတိုက်ဖြတ်ကာကွယ်ရေးအတွက်မွေပို့ပြီးတော့ထည့်ဝင်မှုရှိပေမဲ့မြန်မာစစ်အစိုးရကိုယ်တိုင်သူပိုင်တဲ့မွေမသုံးကျင်တာတွေ့ရပါတယ်။အလှူရှင်နိုင်ငံတွေအဖွဲ့အစည်းတွေဟာမြန်မာစစ်အစိုးရနဲ့ဂျိုတင်စည်းကမ်းသတ်မှတ်ချက်ရယူဖို့တိုက်တွန်းလိုတယ်လို့လည်းသူကပြောပါတယ်။ HIV AIDS ယောဂါကာကွယ်တိုက်ဖြတ်အစီအစဉ်မှာမြန်မာစစ်အစိုးရဘက်ကသူ့ဝင်မွေရဲ့ရာဂိုင်းနှုန်းဘယ်၍ဘယ်မျှထည့်ဝင်ရမယ်ဆိုတဲ့အမတ်ချက်ထားရှိဖို့ဒေါက်တာ Chris Beyer ကတိုက်တွန်းသွားပါတယ်ရှင်။